ချင်းပြည်နယ်ဟာခါပလန်ဂျာကချွန်ချုံကျေးရွာအနီးတစ်ဝိုက်မှာချင်းကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့လူနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေရွာထဲမှာရှိနေတာကြောင့်ဒီရွာလုံးကျွတ်ထွက်ပြေးနေရတယ်လို့လည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်စုမွန်ကပြောပြမှာပါရှင်။
ချင်းပြည်နယ်ဟာခါနဲ့ဖလန်းကြားကချွန်ကျုံကျေးရွာမှာဇူလိုင်လ14ရက်မနေ့ညကလေးကလူနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့နေပါတယ်ဒီကနေ့နေ့လယ်ပိုင်းအချိန်ထိလည်းမီးလောင်နေတော့မယ်လို့ဒေသခံပြည်သူတွေကပြောပါတယ်လူနေအိမ်ကြီး20ဝန်းကျင်မီးရှို့ခံရပြီးတော့စစ်သားတွေရောက်မလာခင်ကလေးကတရွာလုံးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းလူခွေအဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်ကပြောပြပါတယ်
一起帮一起捞到米粮到底啊！这越南出去多家，是讲是他喇嘛这边家几落，他开出多家了，对不？
前边呢，来两米牛奶干的，没多比牛奶排骨吃得来的，是讲是得的呢。前边都搞过一大多家嘛，就来那超越你个那个大伯的皮包你了吧？အဲဒီကနေတဆင်ချင်းစီစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးတွေဝင်လာပြီးတော့ဇူလိုင်လ14ရက်မနေ့ညကနေစပြီးချွန်ကျုံရွာအဝင်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်စစ်ကောင်စီတွေကချွန်ကျုံရွာအဝင်မှာပဲအိတ်တယ်ဒီမနေ့ကနေစပြောစတော့နဲ့စပစ်တယ်ပေါ့သူတို့ဘက်ကတော့ဒီနေ့ဆိုရှေ့ရက်တိုက်ပွဲတွေမှာတော့လူပေါင်း80လောက်တော့ကျတယ်လို့နောက်ပြီးတော့သူတို့ရဲ့လောင်းတွေဖြစ်စီကြံခဲ့တဲ့အားတွေကကျွန်တော်တို့ရှိပါသေးတာလေအကုန်လုံးရှိပါတယ်နောက်ပြီးတော့မင်းညဆိုရင်လည်းကျွန်တော်တို့ခုနနာရေးကြီးတိုက်တဲ့အချိန်မှာသူတို့အင်ကျဲမှာလောင်းထားပြီးအဲ့လိုမရှိတဲ့ဟာကိုကျွန်တော်တို့တပ်သားတွေကအဲ့လိုမျက်မြင်ကိုတွေ့အားရလည်းရှိတယ်ဆိုတော့လောလောဆယ်ပြီတော့ကျွန်တော်တို့ဘက်ကအကြဆုံးကတယောက်ပဲရှိတယ်ဒဏ်ရာကတော့9ယောက်အသေးစားပေါ့နော်အကြီးကတော့
တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်မှာဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေရတယ်လို့ဆိုပါတယ်။အခုလည်းချွန်ကျုံကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေရှောင်တိမ်းနေကြရတယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ကလေးပကတ်လေးအဲ့လိုဖလန်းကနေဟာခါလို့တဆင့်ပြောတဆင့်သွားတာပေါ့နော်။မင်းညကနေစပြောဒီနေ့ထိပေါ့အဲ့ဒါကတော့ချွန်ကျုံကတပွဲမှာဖြစ်နေတဲ့အနေထားရှိတော့ကဲ့။ချွန်ကျုံကိုဟိုဟာသူတို့ကကျမထားတယ်လို့မဟုတ်ပဲနဲ့သူတို့ဘက်ကအကြရှုံများတယ်ဆိုတော့သူတို့ကမီးရှို့တဲ့ပုံစံဖြစ်နေတယ်ချွန်ကျုံကလည်းတော်တော်လေးကြီးတဲ့ရွာပေါ့နော
်ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဟာခါကာကွယ်ရေးအင်အားစုတွေဘက်ကတော့ဒီကနေ့ဇူလိုင်လ15ရက်နေ့မှာစစ်ကောင်စီနဲ့တိုက်ပွဲဖြစ်ကြရင်းနဲ့သူတို့ဘက်ကတအူးကြဆုံးခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်